တိနေပိုင်းဒေသငင်းချမ်းရေးအတွက်တပ်မှန်ရေးအရာဖြည့်ဆင်းကြဖို့နဲ့လူတွေစမ်းတဲ့ချီအငတ်ဘေးသင့်ပြီးနေဆက်ဖြတ်ကျော်နေရာဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေတွေကိုအဆုံးသတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကုလသမဂ္ဂထွေထွေညီလာခံမှာမနေ့ကမိန့်ခွန်းပြောကြားတဲ့အချိန်မှာတိုက်တွန်းပြောဆိုခဲ့ပါတယ
် Even the situation has escalated diplomatic solution is still possible in fact it remains the only path.
ကျဲမမှုတွေပိုးပြီးတော့အချိန်မြင့်လာတယ်ဆိုပေမဲ့တန်တမန်ရင်းကြီးရအဖြေရှာဖို့ဖြစ်နိုင်ခြေတွေလည်းရှိနေပါသေးတယ်။တကယ်တော့ဒီလိုဖြည့်ရှင်းတာကသာနိုင်ငံစလုံးကဒေတာကန်တွေအင်ပြန်နိုင်ဖို့နေကြာဒေတာလုံခြုံဖို့အတွက်လုပ်ပြီးနိုင်မဲ့တစ်ခုတည်းသောနည်းလမ်းမှာဒီလိုအဖြေရှာနိုင်အောင်ကျွန်တော်တို့မနာမနေကြိုးပမ်းနေပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားတာပါ။မင်းကပြောတဲ့သူ့ရဲ့မိန့်ခွန်းကတော့အမေရိကန်သမ္မတတာဝန်နဲ့အထူးရင်းညီလာခံမှာသူနောက်ဆုံးပြောကြတဲ့မိန့်ခွန်းလည်းဖြစ်ပါလိမ့်မယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ရုရှားကျူးကျော်မှုတွေကိုမဟာမိတ်နိုင်ငံတွေနဲ့လက်တွဲဆန့်ကျင်ကြဖို့နောက်ယူကရိန်းကိုထောက်ခံဖို့နိုင်ငံတကာကောင်းဆောင်တွေကိုသမ္မတဘိုင်ဒန်ကတိုက်တွန်းပြောဆိုပါတယ်။တချိန်တည်းမှာကမ္ဘာတဝန်းငန်းမှုခေါင်းပါမှုနဲ့ရောဂါကူးစက်မှုတွေကိုတိုက်ဖျက်ဖို့လိုအပ်တဲ့စရာကိုလည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။နောက်တောင်ပြုတ်ပင်လယ်နဲ့ထိုင်ဝမ်ကျွန်းမှာစီးရီးယားချင်းချမှုတွေကိုစတင်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ညီငယ်ရင်းနဲ့တည်ငြိမ်ရေးကိုထိန်းသိမ်းဖို့ကြိုးစားသွားမယ်စရာကိုလည်းထည့်သွင်းပြောကြားသွားခဲ့ပါတယ်ရှင်။